ဒီကနေ့မှာလူ့အခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ပေါ်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲထိုင်းနိုင်ငံကမြန်မာစစ်တပ်အကြီးအကဲကိုဒီကနေ့မှာပဲဂုဏ်သူဆောင်စုချီးမြှင့်လိုက်ပါတယ်။ထိုင်းပြည်ရင်ကချီးမြှင့်တဲ့ဆင်ယူတော်ဝင်တရေကောင်းပွဲတစိ့ပထမအဆင့်စုကိုမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်လက်ခံရယူခဲ့ကြောင်းဒီကနေ့ပဲနှစ်ဖက်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။နိုင်ငံများကာလကြာရှည်ချစ်ကြည်ရင်းနှီးမှုကိုပြသတဲ့အနေနဲ့စုချီးမြှင့်ခဲ့တာဖြစ်ကြောင်းထိုင်းစစ်တပ်ရဲ့ညင်ညာချက်မှာပြောပါတယ်။ထိုင်းတပ်မတော်အတွက်တန်ဖိုးကြိုးပမ်းမှုတွေအတွက်မြန်မာစစ်တပ်အကြီးအကဲကိုဂုဏ်သူးဆောင်စုချီးမြှင့်ဖို့ထိုင်းပြည်မဟာဗဂျီယာလွန်ကုန်းကပြီးခဲ့တဲ့နှစ်ဩဂုတ်လ21ရက်နေ့မှာပဲအမည်စင်းတင်သွင်းထားကြောင်းလည်းထိုင်းတော်ဝင်မိသားစုကသတင်းထုတ်ပြန်ပါတယ်။ဒီကံပြည်နယ်မြောက်ပိုင်းကတကြော့ပြန်ပြည်ပကကတော့ဩဂုတ်လ25ရက်နေ့မှာ ARSC အစွန်းရောက်အုပ်စုကလူမျိုးရေးကင်းတွေကိုတိုက်ခတ်ရာကပေါ်ပေါက်ခဲ့တာပါ။နောက်ဆက်တွဲအစီအစဉ်ကြီးမှာတော့မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့နိုင်ငံတကာကဝေဖန်နေကြပါတယ်။အဲဒီဝေဖန်နေတဲ့ကြားရရပဲမြန်မာစစ်တပ်ရဲ့အကြီးအကဲကိုထိုင်းနိုင်ငံကဂုဏ်သူဆောင်စုချီးမြှင့်ခဲ့တဲ့ပေါ်လူအခွင့်အရေးအဖွဲ့ဖြစ်တဲ့45 Rights အဖွဲ့ကဝေဖန်ပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကတော့ပြည်ပနိုင်ငံကစစ်တပ်အကြီးအကဲတွေကိုတော်ဝင်စုချီးမြှင့်တာဟာထိုင်းနိုင်ငံမှာအစဉ်လာတစ်ခုရှိကြောင်းပြောကြပါတယ်။